EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံထွက်သွားရင်ဖြစ်လာနိုင်တဲ့အကျိုးဆက်တွေကိုဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာနှစ်ရက်ကြာကျင်းပနေတဲ့ EU ခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲမှာဆွေးနွေးနေကြပါတယ်။ဗြိတိန်နိုင်ငံထွက်ဖို့ဆုံးဖြတ်ပြီးတဲ့နောက်ဖြစ်ပေါ်နေတဲ့နိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကိုအမြန်ဆုံးဖြေရှင်းနိုင်ရေးအတွက် EU
တွေကနေထွက်ဖို့တရားဝင်လုပ်ငန်းစဉ်တွေစတင်ဖို့ဗြိတိန်အပေါ်ပြားပေးမှုတွေလည်းရှိနေတာပါ။အသေးစိတ်ကတော့မဆုမျက်မုံကပဲဆက်ပြီးပြောပြမှာပါရှင်။ဗြိတိန်နိုင်ငံကEU ဥရောပသမဂ္ဂတွေကနေခွဲထွက်မယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်EU ရုံးချုပ်ရှိရာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာအင်္ဂါနေ့ကဒီကိစ္စကိုပထမဆုံးအကြိမ်ဆွေးနွေးပြောဆိုခဲ့ကြပါတယ်။
Das Präsident hier im Haus des Europäischen Rates eine Atmosphäre erlebt, wie die.
Die Nene Lebein macht noch kein Seier, der tut ihm nur. Genau, da wir uns da jüngere Chinese, da kam am Jungu auch. Uyoba Gansi Madine, genau, Jungjahre in Itamiwa. ကျွန်တော် တက်ဖူးတဲ့ အရင်ကောင်းစီ အစည်းအဝေးတွေနဲ့ တော်တော်ကိုကြွားပါတယ်။ ဒါမဲ့ သတင်းပတ်တွေ လရီမှာ ရှေ့ကိုဘယ်လိုဆက်ပြီးတော့ သွားကြမလဲ ဆိုတဲ့ စိုးရိမ်မှုတွေကိုလည်း ခံစားရပါတယ်။ အဖွဲ့ဝင် 28နိုင်ငံမှာ ကျန်တော့မဲ့ EU ဥရောပသမဂ္ဂရဲ့ အနာဂတ်နဲ့ ပတ်သက်လို့ အခြေခံကြတဲ့ ဆွေးနွေးမှုတွေ လုပ်ဖို့လိုတယ် ဆိုတဲ့ အမြင်တွေလည်း ရှိနေကြပါတယ်။
EU သမိုင်းမှာ တခါမှမကြုံဘူးတဲ့ အဖွဲ့ဝင်နိုင်ငံတခုက ခွဲထွက်မယ် ဆိုတဲ့ ကိစ္စက EU အဖွဲ့ဝင်တွေကြားမှာ တော်တော်လေး ကြက်ရိုက်စရာ ဖြစ်နေတာပါ။ ဥရောပသမဂ္ဂဥက္ကဋ္ဌဒေါ်နယ်ထရပ်စ်ကလည်းဗုဒ္ဓဟူးနေ့ကျရင်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်မပါပဲကျန်တဲ့အဖွဲ့ဝင် 29နိုင်ငံနဲ့ဗြိတိန်ခွဲထွက်မဲ့ကိစ္စကိုဆွေးနွေးမယ်လို့ပြောကြားခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတခုရော့သွားပြီးပြုပြင်ပြောင်းလဲဖို့လိုတဲ့ကိစ္စတွေကိုစတင်ဆွေးနွေးဖို့လိုအပ်နေပြီလို့မစ္စတာထရပ်စ်ကဆိုခဲ့ပါတယ်။ ဒါကြောင့်ဝန်ကြီးချုပ်တက်လာဖို့များတဲ့စက်တင်ဘာလမတိုင်ခင် EU ရဲကနေခွဲထွက်ရေးတရားဝင်လုပ်ငန်းစဉ်တွေကိုဗြိတိန်ဘက်ကစမဲ့ပုံမပေါ်ပါဘူး။ဒီလိုအခြေအနေမှာ EU ခေါင်းဆောင်တွေဘက်ကတော့အဖွဲ့ဝင်စာချုပ်အပိုက်ခွဲ50မှာပါတဲ့အတိုင်းအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်မယ်ဆိုတဲ့တရားဝင်အကြောင်းကြားမှုကိုလုပ်ဖို့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကိုပြောကြားခဲ့ကြပါတယ်။
democracy is the democracy there is
ကျွန်တော်ပါဝင်အားလုံးက UK ကို EU ထဲမှာဒင်းပြည့်အဖွဲ့ဝင်ဖြစ်ဆက်ပြီးတော့ရှိနေစေချင်တာပေါ့ဗျာဒါပေမဲ့ဒီမိုကရေစီနည်းကြအများဆုံးဖြတ်တဲ့သဘောအတိုင်းဆိုတော့ဘာမှပြောလို့မရပါဘူးကျွန်တော်တို့ဘက်ကတော့တိတ်အကြကြီးမစောင့်နေပါဘူးဈေးကွက်တွေကမောက်ကမောက်ဖြစ်နေတယ်အင်အားကြီး G7 နိုင်ငံတခုရဲ့စီးပွားရေးကြံ့ခိုင်မှုအဆင့်ကိုအကျွေးအဆင့်တက်မှတ်တဲ့အေဂျင်စီတွေဘက်ကအဆင့်လျှော့ချခဲ့ကြတယ်ဒါတွေကိုကြည့်ရင်ညှိနှိုင်းမှုတွေစဖို့တိတ်အကြကြီးမစောင့်နေပါဘူ
းဗြိတိန်ခွဲထွက်မဲ့အကြောင်း EU ခေါင်းဆောင်တွေကိုရှင်းပြနေရတဲ့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ဗြိတိန်နိုင်ငံခွဲထွက်ရေးလုပ်ငန်းစဉ်တွေကိုအထူးရောက်ဆုံးဖြစ်အောင်လုပ်ဖို့မျှော်လင့်တယ်လို့ဥရောပကောင်စီထိပ်သီးစည်းဝေးပွဲမစခင်မှာပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်အနေနဲ့ EU ကိုကြောမခိုင်းလိုက်သင့်ဘူးလို့ဆိုပါတယ်
။ While we're leaving the European Union, we mustn't be turning our backs on Europe. These countries are our neighbors, our friends, our allies, our partners.
ဥရောပတမက္ခတွေကနေထွက်လို့ဥရောပကိုကျွန်တော်တို့ကြောခိုင်းလိုက်လို့မရပါဘူး။ဒီနိုင်ငံတွေကကျွန်တော်တို့ရဲ့အိမ်နီးချင်းမိတ်ဆွေမဟာမိတ်မိတ်ဖက်နိုင်ငံတွေဖြစ်ပါတယ်။ကုန်သွယ်ရေးပူးပေါင်းဆောင်ရွက်ရေးနဲ့လုံခြုံရေးကိစ္စတွေမှာအတက်နိုင်ဆုံးနီးနီးကပ်ကပ်ဆက်ဆံဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်သိကိုမျှော်လင့်ပါတယ်။ဒီလိုလှုပ်ချင်းဖြင့်ကျွန်တော်တို့အတွက်အကျိုးရှိတယ်လို့သူတို့အတွက်လည်းအကျိုးရှိပါတယ်
။အင်္ဂါနေ့အစောပိုင်းတုန်းကတော့ဥရောပပါလီမန်မှာဗြိတိန်ခွဲထွက်မဲ့ကိစ္စတွေကိုအခြေအတင်ဆွေးနွေးမှုတွေရှိခဲ့ပါတယ်။အပြန်အလှန်ဆွေးနွေးမှုတွေအတွင်းဗြိတိန်နိုင်ငံကခွဲထွက်သွားမဲ့အပေါ်မကျေနပ်မှုတွေမယုံကြည်မှုတွေရှိနေကြတယ်ဆိုတာပေါ်လွင်ပါတယ်။ဒီလိုအခြေအနေတွေကြားမှာပဲဆန္ဒခံယူပွဲဆုံးဖြတ်ချက်ကြောင့်ဗြိတိန်နိုင်ငံ EU ရဲကနေခွဲထွက်မှာကိုကန့်ကွက်တဲ့သူထောင်နေချီဟာလန်ဒန်မြို့လေက Trafalgar Square ရင်မြင်နဲ့ပါလီမန်အဆောက်အဦရှိတွေမှာအင်္ဂါနေ့တုန်းကဆန္ဒပြခဲ့ကြပါတယ်။နိုင်ငံတကာငွေကြေးဈေးကွက်တွေမှာတော့အစုရှယ်ယာဈေးတွေအင်္ဂါနေ့ကအနည်းငယ်ပြန်တက်ခဲ့တယ်လို့ Sterling Pound ဈေးဟာလည်း0.4%နှုန်းလောက်တက်ခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ် David Cameron နေရာမှာဆက်ခံမဲ့သူရွေးချယ်မှုတွေကိုတော့ဇူလ29ရက်ဗုဒ္ဓဟူးနေ့မှာစတင်မှာဖြစ်ပြီးတော့စက်တင်ဘာလ9ရက်နောက်ဆုံးထားရွေးချယ်ကြေညာနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်။